American Outlook Dr. Nancy Pelosi အလက်အပတ်ရောက်ရှိခဲ့ပြီးတော့ဆက်နှစ်အကြာမှာပဲတိုင်ဝမ်ကျွန်းကို American လွှတ်တော်ကိုယ်စားလှယ်အဖွဲ့ရောက်ရှိလာပါတယ်။ Massachusetts ပြည်နယ် Democrat အထက်လွှတ်တော်အမ Atmarket ဦးဆောင်လာတဲ့အဖွဲ့ဝင်9ဦးပါကိုယ်စားလှယ်အဖွဲ့ကအာရှခီးစင်တစ်ထောက်အဖြစ်တိုင်ဝမ်ကိုနှစ်ရက်တာခီးစင်တဲ့တင်းငွေတွေနဲ့မှာရောက်ရှိလာကြောင်းတိုင်ဝမ်မှာရှိတဲ့ American Institute ကပြောပါတယ်။American Taiwan နှစ်ဖက်ဆက်ဆံရေးဒေတာရင်းလုံခြုံရေးကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကို Taiwan အစီအမံအကောင်းဆောင်နဲ့ဆွေးနွေးကြမှာပါ Taiwan မြို့တော် Taipei က Song Shan Lee Sek ကိုညနေ9နာရီလောက်မှာ American အစိုးရလျင်ဆင်သက်လာတာကို Taiwan ရုပ်သံသတင်းတရားမှထုတ်လင်းပြသသွားပါတယ် Taiwan ကိုတူပိုင်တဲ့မြေအဖြစ်အစဉ်တစိုက်ပြောဆိုလာတဲ့တရုတ်နိုင်ငံက Taiwan မှာနိုင်ငံခြားအစိုးရအဖွဲ့နဲ့ဆက်ဆံတာမျိုးမလုပ်ဖို့တားမြစ်ထားတာပါတချိန်တည်းမှာပဲတောင်တရုတ်ပင်လယ်ထဲမှာရောတဲကန်ရယအထက်မှာပါတရုတ်စစ်ဖက်တပ်ဖွဲ့ဝင်တွေလက်နက်အစစ်တွေနဲ့စီလေးကျင်နေတာကိုတရုတ်အစိုးရပိုင် CCTV ရုပ်သံကတနင်္ဂနွေနေ့မှာထုတ်လင်းပြသသွားပါတယ်။ American Outlook တော်ဥက္ကဋ္ဌ Nancy Pelosi ရဲ့အဂုလာနေရဲ့တိုင်ဝမ်အလဲပတ်ခီးစင်ကလေးကတရုတ်တို့ခုလိုစီလေးကျင်နေတာပါ။စစ်သင်္ဘောတွေစစ်ကားတွေနဲ့မြေပြင်တပ်ဖွဲ့ဝင်တွေကမစ်ဆိုင်တုံးလက်နက်တွေနဲ့ပစ်ခတ်ပြီးတော့လေ့ကျင်နေတာကိုရောရှီကျင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကရဲတပ်ဖွဲ့ဝင်တွေရဟယင်တွေနဲ့ပါစီလေးကျင်နေတာကိုထုတ်လင်းပြသသွားတာပါ။တောင်တရုတ်ပင်လယ်ပြင်တွင်စီလေးကျင်ရတဲ့ရွက်ချက်ကလက်နက်ကိရိယာတွေရဲ့ထိရောက်မှုကိုစမ်းသပ်ဖို့နဲ့တိုက်ပွဲတွေမှာအနိုင်ရရေးတပ်ဖွဲ့ဝင်တွေရဲ့စွမ်းရည်ကိုမြင့်တင်တဲ့အနေနဲ့လေ့ကျင့်နေကြတာဖြစ်ကြောင်း CCTV သတင်းကိုကိုကားပြီးတော့ Riders သတင်းတရားမှာဖော်ပြထားပါတယ်။ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကို American Outlook တော်ဥက္ကဋ္ဌ Nancy Pelosi အလက်ပတ်ရခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့တိုင်ဝမ်ကြားတင်းမာမှုတွေတိုးလာနေတာပါ။အောက်ဂုတ်လ၄ရက်နေ့ကစပြီးတော့တိုင်ဝမ်ကျွန်းအနီးမှာတရုတ်နိုင်ငံကရေချောင်းနဲ့လေချောင်းစီးရေးလေ့ကျင့်မှုတွေစတင်လာခဲ့တာဖြစ်ပါတယ်။